ရွေးကောက်ပွဲပြီးဖွံ့ဖြိုးတိုးတက်မှုအခြေအနေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီအားလုံးတွေ့ဆုံဆွေးနွေးပွဲကိုမနက်ဖြန်နိုဝင်ဘာလ15ရက်တနင်္ဂနွေနေ့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအမျိုးသားပြန်လည်တည်မြဲရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးဖို့သမ္မတတပ်မတော်ကကွယ်ရေးဦးစီးချုပ်နဲ့လွတ်တော်နိုင်ကတို့ကိုဖိတ်ကြားချိန်တွင်းမှာပဲအခုလိုသမ္မတဦးသိန်းစိန်ကနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတာဖြစ်ပါတယ်။မအင်ဂျင်နိုင်ကပြည်ဆောင်ကိုတင်ဆက်ပေးပါပါရှင်
။နိုင်ငံရေးပါတီစုစုပေါင်း62ပါတီနဲ့သမ္မတဦးသိန်းစိန်တွေ့ဆုံဆွေးနွေးဖို့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးမြင့်စွေလက်မှတ်နဲ့နိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ဖိတ်ကြားခဲ့တာပါ။ထိပ်စာထဲမှာတော့နိုင်ငံတော်သမ္မတပြည်ထောင်စုဝန်ကြီးများဟာလက်ရှိဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုနိုင်ငံရေးပါတီတွေနဲ့ရှင်းလင်းတင်ပြအပြန်အလှန်ဆွေးနွေးလိုပါသဖြင့်ဆိုပြီးဖော်ပြထားပါတယ်။ဆွေးနွေးပွဲဖြစ်မြောက်အောင်ဝိုင်းဝန်းကူညီစီစဉ်ပေးတဲ့ MPC မြမငင်းကြဲရေးစင်တာကအထူးအကြံပေးဦးလာမောင်ရွှေကတော့သမ္မတနဲ့နိုင်ငံရေးပါတီတွေဆွေးနွေးပွဲအစီအစဉ်နဲ့ပတ်သက်ပြီး VOE ကိုအခုလိုပြောပါတယ
်။ဟုတ်ကျွန်တော်တို့ထင်တာတော့ဒီအခု60ပါတီရတာဟိုတပတ်တည်းရကောင်းကောင်းလေးအာနှစ်ဖြန်မနေဒီ9နိုင်ပွဲ10နိုင်မှာရန်ကုန်တိုင်းအစိုးရရဲ့နေမှာခတ်မှာပါသမားနဲ့တွေ့မယ်ခရိုင်ပွဲတွေမှာတော့သမားဘက်ကနေပြီးတော့အဖွင့်ပြောတယ်နိုင်ငံရေးပါတီတွေကအပြန်အလှန်ဆွေးနွေးတယ်နောက်ဆုံးမှာသမားအဖွင့်ပြောတာပြီးတော့ဂျုံတော့အခုမှလည်းဒီလက်ရှိခွန်ဆူတူတဲ့နေတဲ့ကိစ္စဆိုရင်တော့ဒီကောက်ပွဲနဲ့အခြားကိစ္စတွေပြောမယ်လို့တော့ကျွန်တော်တို့အဲ့လိုပဲထင်နေပြီးပါတယ်
ဆွေးနွေးပွဲကိုရွေးကောက်ပွဲအပြတ်သက်အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းနဲ့ဦးဟန်သားမြင့်တို့နှစ်ဦးတက်ရောက်မှာဖြစ်တယ်လို့ပါတီပြောခွင့်ရဦးဝင်းထိန်က VOE ကိုပြောပါတယ
်။အဲရှိတယ်ဒေါက်တာလေးကတော့ဒီနေ့လည်းနေပြီးတော့တက်သွားပြီဆိုတော့ကြောင်အဲ့ဒီအစည်းအဝေးမှာဦးညံဝင်းနဲ့ဦးဟန်သားမြင့်တက်ပါလိမ့်မယ်။
NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအမျိုးသားပြန်လည်တည်မြဲရေးကိုအခြေခံတဲ့တွဲဆုံဆွေးနွေးပွဲပြုလုပ်ဖို့သမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်နာယကတို့ကိုဖိတ်ခေါ်ထားချိန်မှာအခုလိုသမ္မတဦးသိန်းစိန်ကနိုင်ငံရေးပါတီတွေနဲ့အရင်ဆုံးတွဲဆုံဆွေးနွေးတာနဲ့ပတ်သက်လို့ရွေးကောက်ပွဲမဲဆန္ဒနယ်မြေအချို့မှာအနိုင်ရတဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေတွေ့မှုဦးဆိုင်လက်က VOE ကိုအခုလိုပြောပါတယ
်။သမ္မတအနိုင်ရပါတီခေါင်းဆောင်တဲ့သူအရင်တွေ့တင်တာပေါ့နော်။ဒီတော့မှပဲဒီနိုင်ငံရေးပါတီအတီးပြီးနဲ့ဆက်မှန်ပြီးသိဆုံမှုလိုအပ်တယ်လို့တော့ထင်ပါတယ်ခင်ဗျာ။ကျွန်တော်ဘက်ကတော့တင်ပြခွင့်ရတယ်ဆိုလို့ရှိရင်လက်ရှိဖြစ်ပေါ်နေတဲ့စံပြနေလေပိုင်းကတိုက်ပွဲတဲ့ကိစ္စပေါ့နော်။အဲဒီကိစ္စကိုအဓိကထားပြီးတော့ဆွေးနွေးသွားဖို့ပဲရှိပါတယ်
။တနည်းအနေနဲ့မှကျင်းပမဲ့သမ္မတနဲ့သိဆုံပွဲဟာနိုင်ငံရေးပါတီတွေနဲ့တာမန်သိဆုံပွဲလိုပဲမြင်တဲ့အကြောင်း NDF အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်
။သမ္မတသူ့ရဲ့ဟိုတင်ကြတဲ့အမယ်ဆုံးနိုင်ငံပါတီတွေကိုဟိုသိခေါ်ပြီးသူရဲ့အဆင့်ရတော့ဒါခရိုင်လုပ်နေကြပါပဲဆက်ဆံမှုမရှိပါဘူးဆက်ဆံမှုရှိပဲရှိတယ်ဆိုရင်တော့အဲကြီးလေးကြီးစကားပြောဝဲနေပဲဆက်ဆံမှုရှိပါလိမ့်မယ်ရှိနိုင်ငံရေးသားပါလေတော့တချို့သမရဥရှိမသောစုအဲဒီရောက်ပြည်စုံဝဲရတာရင်ရှိနိုင်ငံရေးအလားလာကိုဆုံးဖြတ်တော့ပါလိမ့်မယ်
မြန်မာနိုင်ငံမှာတမိုင်းဝင်မဲ့2015အထွေထွေရွေးကောက်ပွဲအပြီးပထမဆုံးချိန်နိုင်ငံရေးပါတီတွေနဲ့သမ္မတဦးသိန်းစိန်တွေ့ဆုံပွဲမှာသူအနာရခဲ့တဲ့တက်တန်းကာလအတွင်းနိုင်ငံအပြောင်းလဲအတွက်ဆောင်ရွက်ချက်တွေကိုပဲပြောဆိုမှဖြစ်တယ်လို့တက်ရောက်မဲ့နိုင်ငံရေးပါတီတွေကခန့်မှန်းသုံးသပ်ထားပါတယ်ရှင်